တောင်ကိုရီးယားနိုင်ငံမှာတော့ယာရုကထုတ်ပယ်ခံခဲ့ရတဲ့သမရပတ်ကွန်ဟေဒီနေ့တရားရုံးမှာလက်စားမှုနဲ့စစ်ဆေးခံခဲ့ရပြီးပြည်သူတွေကိုပထမဆုံးအကြိမ်တောင်းပန်လိုက်ပါတယ်တောင်ကိုရီးယားမှာပထမဆုံးယာရုကနေထုတ်ပယ်ခံခဲ့ရတဲ့ရွေးကောက်ခံသမရပတ်ကနေနဲ့တရားရုံးကိုရောက်လာချိန်မှာပြည်သူတွေအတွက်ကျမဝမ်းနည်းမိပါတယ်လို့တောင်းပန်လိုက်ပါတယ်တောင်ကိုရီးယားဖွဲ့စည်းပုံခုံရုံးကနေဒီလစောပိုင်းမှာယာရုကပယ်ချခံခဲ့ရတဲ့သမရပတ်ကတရားဥပဒေရှင်းပေါက်မှာတစ္ဆာရှိရှိစစ်ဆေးခံမှာပါလို့ဆက်ပြောခဲ့ပါတယ်သမရဟောင်းပတ်အနေနဲ့သူနဲ့ရေရှည်တွဲလာခဲ့တဲ့တငယ်ချင်းချွိုင်ဆုံစေးနဲ့ပေါင်းပြီးကုမ္ပဏီတွေအနေနဲ့မျက်နှာသာရဖို့သူနဲ့နီးစပ်တဲ့ဖောင်ဒေးရှင်းအဖွဲ့တွေကိုအမေရိကန်ဒေါ်လာသန်း80အလူငွေထည့်ပေးဖို့ဖိအားပေးခဲ့တယ်လို့လွှတ်တော်အမတ်တွေကဆွဆွဲခဲ့ပြီးအခုလိုယာရုကထုတ်ပယ်ခံခဲ့ရတာပါသမရဟောင်းပတ်အနေနဲ့ငွေမတရားတောင်းဆိုမှုလက်စားမှုအခြားရာဇဝတ်ပြစ်မှုတွေနဲ့တရားစွဲခံရဖို့ရှိနေပါတယ်ဒါပေမဲ့သူကတော့ဒီပြစ်မှုတွေအားလုံးကိုညှင်းဆို့ထားပါတယ်တောင်ကိုရီးယားမှာစီးပွားရေးပြောင်းလဲတွေလုပ်ခဲ့တဲ့စစ်တပ်ကောင်းဆောင်ဟောင်းပတ်ချုံဟီရဲ့သမီးဖြစ်တဲ့သမရဟောင်းပတ်ပြုတ်သွားတာကြောင့်သမရသည့်ရွေးကောက်ပွဲတွေကိုမေလ9ရက်နေ့မှာလုပ်ဖို့ကြေညာထားပါတယ်ခင်ဗျ